ယုတ်အနောက်တောင်ပိုင်းစီချွန်ပြည်နယ်ချုံချင်းမြို့ကနေယူနန်ပြည်နယ်လင်းချန်းခရိုင်ကိုဖြတ်ပြီးတော့မြန်မာနိုင်ငံမန္တလေးတိုင်းအထိဆက်တွဲထားတဲ့ရထားလမ်းတစ်လမ်းပိုင်းကိုဖွင့်လိုက်ပြီးလို့တရုတ်တန်ယုံကထုတ်ပြန်ပါတယ်။ဒါပေမဲ့ကားလမ်းရထားလမ်းပူပေါင်းစနစ်နဲ့တည်ပို့မယ်လို့လည်းရေးပါတယ်။ဒီလိုကားလမ်းရထားလမ်းတည်ပို့စနစ်စတင်မယ်ဆိုပေမဲ့မြန်မာပြည်ရဲ့ရင်းနှီးမြှုပ်နှံမှုတွေဆက်လုပ်ဖို့တရုတ်ကတုံ့ဆိုင်နေတယ်လို့လေလာသူတွေကယူဆပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတာကိုတော့ကိုရဲမုံကတင်ပြထားပါတယ်ရှင်။
တရုတ်နိုင်ငံချုံချင်းမြို့ကနေမန္တလေးတန်းကို15ရက်အတွင်းရောက်နိုင်မဲ့ကီလိုမီတာ 2000 လောက်ရှိတဲ့ချုံချင်းလင်းချန်းမြန်မာရထားလမ်းပိုင်းကိုဖွင့်လိုက်ပြီလို့တရုတ်တန်ယုံကအင်္ဂါနေ့မှာထုတ်ပြန်ထားပါဗျ။တကယ်တော့တရုတ်ခီချွန်ခရိုင်ကနေထွက်လာမဲ့ကုန်ရထားဟာမြန်မာနိုင်ငံအလဲပိုင်းမန္တလေးအထိကီလိုမီတာ 2000 ခီးကိုတိုက်ရိုက်မောင်းလာမှာမဟုတ်ပါဘူး။မြန်မာပြည်တွင်းမှာတရုတ်ရထားလမ်းနဲ့ချိတ်ဆက်မဲ့ရထားလမ်းပိုင်းမရှိသေးတဲ့အတွက်ဖြစ်ပါတယ်။ရထားနဲ့တယ်လာတဲ့ကုန်တွေကိုနှစ်နိုင်ငံကြားကချင်းရွှေဟော်နယ်စပ်ဂိတ်မှာမြန်မာကားတွေနဲ့ပြောင်းတယ်ပြီးမှအခွန်ဆောင်ဝင်လာရမှာဖြစ်ပါတယ်။ချင်းရွှေဟော်နယ်စပ်ကုန်တယ်များအသင်းရဲ့တာဝန်ရှိသူဒေါ်နန်းဆိုင်ကအခုလိုပြောပါတယ်
။ဘာလဲသူဆိုလို့လားသူလည်းဟိုဒီနေရာမှာကြောင်ကြတဲ့အခါကျတော့လုံးလိုက်တာ။စာချိုးကြည့်လို့ရဲ့ရထားရဆိုလို့မန္တလေးကြီးရထားလမ်းရဆိုလို့အမေရောဟိုသူရဲ့စီမံခန့်ကကျတော့ခုနကတည်းကဒီလိုလင်းချမ်းကနေပြီးတော့မန္တလေးကြီးရထားလမ်းစီမံခန့်ရှိတယ်။ဒါမှမဟုတ်အဲ့အခုအဲ့စီမံခန့်ကိုတုံးလုပ်နေတာကကျတော့လင်းချမ်းကြီးရဲ့ပြီးသေးတယ်။ဒီအခါကကနာပစ္စည်းတွေကိုကနာမစနေရင်းကနေအသေးစားလေးနဲ့ကိုရညာပေါက်နဲ့ဖြည့်နေဖြည့်ပြီးရခါကျတော့အဲကိုရညာပေါက်ရင်ဒီမှာဒီရဝင်လာဒီလိုရှိရင်မဒီရဆောင်းသိပါပေါ့နော်ချင်းချောက်ဆောင်းသိမှာအခွန်စားမယ်ဒီလိုရှိရင်ဒီဘက်ကမဒီရကိုဆက်လာမယ်လင်းချမ်းကြည့်တယ်မြေချမ်းလာရရှိတယ်လင်းချမ်းမြေချမ်းလာရပြီးတော့မှဒီဘက်ကမဒီနန္ဒလေးကိုကားနဲ့နေတယ်အဲ့လိုသွားပါပါရှင
်တရုတ်နယ်စပ်ကနေမြန်မာပြည်တဲကိုဝင်မဲ့ရထားလမ်းနဲ့ဥမင်လှန်ကောင်းတချို့တိဆောက်နေတာကိုတော့တရုတ်အစိုးရကဆက်လုပ်နေပါဗါးဒါပေမဲ့မပြီးတတ်သေးဘူးလို့နယ်စပ်ကုန်တွေက VOA ကိုပြောပါတယ်ကုန်စည်ကူးသန်းရောင်းဝယ်မဲ့ဒီရထားလမ်းပိုင်းဟာဒေသတွင်ပူးပေါင်းဆောင်ရွက်မှု RCEP ကိုပံ့ပိုးပေးနိုင်တဲ့ခီးစဉ်တစ်ခုဖြစ်တယ်လို့ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံရဲ့မတည်ငြိမ်တဲ့အခြေအနေကြားကတရုတ်ယင်းနှိမ့်ညွှန်းနယ်မှုတွေဆက်လုပ်မဲ့ကိစ္စကိုမေးခွန်းထုတ်နေကြပါတယ်လုံခြုံရေးအခြေအနေကြောင့်တရုတ်ဘက်ကယင်းနှိမ့်ညွှန်းနယ်မှုတွေပြန်ဆနိုင်မယ်လို့မထင်ကြောင်းနိုင်ငံရေးလိမ့်လာသူဦးရထွန်းကပြောပါတယ
်သူတို့ကတော့လက်ချာရှိတာသူကတော့ဆက်လုပ်နေပါပဲနော်ကျွန်တော်တို့ကမှလည်းဒီအရည်နဲ့ပတ်သက်ပြီးတော့စာချုပ်တွေကလက်မှတ်ထိုးထား NLD အစိုးရလက်ထက်ကလေးကထိုးထားပြီးသားရှိရယ်ဆက်လုပ်ဖို့ကိစ္စကဒီဇမားကြီးတွေကသူတို့အဲ့ဒီငိုရည်ရထားတဲ့လုပ်ငန်းတွေဆက်လုပ်ဖို့ကိစ္စကတရုတ်ဘက်အနေနဲ့ဆိုရင်တော့အခုကဤရင်းမှာပေါ့နော်လုံလုံရေးရသိပ်ပြီးတော့ဒီအာမခံခြင်းမရှိသေးတဲ့အောင်မှာသူတို့ကတော့နည်းနည်းစုပ်ထိုင်းနေတာပေါ့ဦးနှမောင်ကြီးနဲ့တွေ့တဲ့အချိန်မှာလဲသူကနိုင်ငံရဲ့လုံလုံရေးအခြေအနေပေါ့နော်လုံလုံအောင်အာမခံနိုင်ဖို့ကိစ္စလေးနောက်နိုင်ငံရေးအရာပြည်လည်မှဒါတွေဟိုဖြစ်နေသေးတဲ့အာမျိုးဆွေးနွေးခဲ့တယ်လို့ကျွန်တော်တို့သိလိုက်ရတယ်လေလုံလုံမှုမရှိဘဲနဲ့တော့သူတို့လုပ်ငန်းတွေကလာပါအောင်လေလို့ကျွန်တော်ကတော့မယူဆပါဘူ
းလက်ရှိမှာတရုတ်ဘက်ကမြန်မာပြည်ရဲ့လုံခြုံရေးအပအဝင်နိုင်ငံတကာရဲ့ဖိအားတွေကြောင့်သူရဲ့ယင်းနှိမ့်ညွှန်းနှံမှုတွေကိုစောင့်ကြည့်နေပေမဲ့လည်းနှစ်နိုင်ငံသဘောတူညီမှုရထားတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆက်လုပ်လိမ့်မယ်လို့ဦးရထွန်းကပြောပါရယ်တရုတ်သမ္မတရှီကျင်းပင်ဟာ2020ခုနှစ်ဇန်နဝါရီလမှာမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးစီးပွားရေးသဘောတူညီချက်33ခုကိုမြန်မာအစိုးရနဲ့လက်မှတ်ရေးထိုးခဲ့ပါရယ်အဲ့ဒီအထက်မှာမန္တလေးတိုင်းဒေသကြီးနဲ့ယူနန်ပြည်နယ်အကြားမြန်မာစီးပွားရေးစင်ကြံ CMEC ရဲ့မူပေါင်းအောက်ကနေဒေသနာအဆင့်ပူးပေါင်းဆောင်ရွက်မှု MOU စာချုပ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါကယောဂါနဲ့ကမ္ဘာနိုင်ငံရေးမတည်ငြိမ်မှုတွေကြားတရုတ်အစိုးရကရဝန်းနဲ့ပိုလန်မှာ BRI စီမံကိန်းကိုဆက်ပြီးအကောင့်ထည့်ဖော်နေပုံရတယ်လို့လိမ့်လာသူတွေကခန့်မှန်းပါတယ်။လက်ရှိပြည်တွင်းကပြိပခတ်အခြေအနေတွေကလည်းတရုတ်မြန်မာပိုပြီးနှီးစပ်အောင်တွန်းပို့နေတဲ့အခြေအနေမှာရှိနေတယ်လို့နိုင်ငံတကာဆက်ဆံရေးပညာရှင်ဒေါက်တာရင်မျိုးသူကပြောပါတယ်။
ဘောနနိုင်ငံပေါ်မှာဒီလိုမျိုးဆိုင်ချင်ရှိနေမှာသူက rely လုပ်ရမယ့် partner လုပ်ရမယ့်ပေါ်ထောက်ရှာမှာပဲရှားတဲ့အခါကျလို့ရှိရင်ဟိုဒီ international interest ကိုလိုချင်တဲ့အခါကျလို့ရှိရင် sacrifice လို့ဟိုဒီဆုံးမရတဲ့ကိစ္စတွေရှိတာပေါ့နော်အဲ့ခါကျတော့သူမြန်မာနိုင်ငံအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းဒါအရင်းချင်းနိုင်ငံလည်းဖြစ်တယ်ပဲဒါကယထာနိုင်ငံနဲ့ပတ်သက်တာဆိုလို့ရှိရင်ဒီယထာဒီဘက်မှာပါပါလာမယ်ဆိုရဲအဲ့ဒါကိုအရင်နဲ့မြန်မာနိုင်ငံကဒီကိစ္စနဲ့ပတ်သက်လို့ရှိရင်အရန်တတိထားတယ်ဒီဥစားလေးဒါပေမဲ့လူလက်ရှိနိုင်ငံရေးစီနေနဲ့ပတ်သက်လို့ရှိရင်ကိုမြန်မာနိုင်ငံကိုတရုတ်ကိုပို့ပြီးတွန်းပို့လို့လုပ်ဖြစ်နေတာပေါ့နော်ကျွန်မမြင်တာတော့လေကိုကျွန်တော်တို့ foreign direct investment မှာကြီးနေကြတဲ့ဆန္ဒဖြစ်တရုတ်ကအများဆုံးပြီးရက်ကတော့ဒီနိုင်ငံတကာအတိုင်းဝိုင်းမှာအဲဟိုပေါ့နော်မြန်မာနိုင်ငံရဲ့တိကျကိုဟိုအကြပ်ပြီးနိုင်မှာပြီးနေတာလေတရုတ်နဲ့ရရှာပဲရှိနေတဲ့ခါကျတော့ဒီဘက်မှာမြန်မာနိုင်ငံကလည်းရောင်းနေဖြစ်နေတာပေါ့နော်
တရုတ်ချုံချင်းကနေပထမဦးဆုံးထွက်လာတဲ့ရထားပေါ်မှာစက်ပစ္စည်းလျှက်စစ်ပစ္စည်းနဲ့ဆိုင်ကယ်အပူပစ္စည်းတွေတည်လာပြီးဒီပစ္စည်းတွေဟာမန္တလေးကို15ရက်အကြာမှာရောက်လိမ့်မယ်လို့တရုတ်တန်ရုံရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါကပုံမှန်ကုန်သွယ်ရေးထက်ကုန်ကြမ်းစည်း20ရာခိုင်နှုန်းရောချနိုင်မယ်လို့တရုတ်ဘက်ကခန့်မှန်းထားပါတယ်။ COVID ကြောင့်ကမ္ဘာစီးပွားရေးအားနည်းနေတဲ့အချိန်မှာမဲကောင်ဒေသတွေမှာစီးပွားရေးတိုးတက်မှုကိုလှုပ်ဆောင်ခဲ့တယ်လို့တရုတ်အစိုးရကပြောပါတယ်။တရုတ်နိုင်ငံနဲ့မဲကောင်မြစ်တစ်လျှောက်မှာရှိတဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ထိုင်း၊ဗီယက်နမ်စတဲ့9နိုင်ငံကြားကုန်သွယ်မှုပမာဏက American Dollar Billion 400အထိရှိခဲ့တယ်လို့ April 9ရက်မှာလုတ်တဲ့2022လန်ချန်းမဲကောင်ပူးပေါင်းဆောင်ရွက်ဖွံ့ဖွဲအခမ်းအနားမှာတရုတ်အာဏာပိုင်တွေကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ။